အင်ဒိုနီးရှားနိုင်ငံမှာ AIG နိုင်ငံတကာအထောက်ကူပေးအေဂျင်စီအသစ်ကိုထူထောင်လိုက်ကြောင်းအင်ဒိုနီးရှားအစိုးရကတောက်ချန်နေမှာကြေညာပါတယ်။အင်ဒိုနီးရှား AIG ဌာနအတွက်ကနဦးမတင်ငွေဖြစ်ဒေါ်လာ212တန်းနဲ့ညီမျှတဲ့အင်ဒိုနီးရှားရူပီယာ3ထရီလီယံဘတ်ဂျက်ငွေချထားခဲ့ပြီးဒါဟာအင်ဒိုနီးရှားနိုင်ငံသဘာဝဘေးအန္တရာယ်ကယ်ဆယ်ကူညီရေးဒါမှမဟုတ်ဖွံ့ဖြိုးရေးတွေအတွက်အထောက်ကူပေးဖို့ဖြစ်ကြောင်းပြောပါတယ်။အကူအညီပေးမယ့်အထက်မှာမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေပါပါဝင်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတည်ငြိမ်မှုရှိတဲ့ပေါ်ပေါ်ဒေသအရေးအတွက်အစိုးရကန့်တွယ်ဖို့နဲ့ပတ်သက်ပြီးနာမည်ဆိုးတွေထွက်နေသလိုအင်ဒိုနီးရှားရဲတွေရဲ့အကြမ်းဖက်ကန့်တွယ်မှုအတွက်စုံစမ်းစစ်ဆေးမှုလုပ်ဖို့ပါ Pacific ဒေသရင်းနိုင်ငံအများပြားတောင်းဆိုနေကြမှာအင်ဒိုနီးရှားအစိုးရကဒေသရင်းဆက်ဆံရေးကောင်းမွန်မှုဈေးဖို့ဒါကိုလှုံ့ဆော်ခဲ့တာလို့အများကဝေဖန်နေကြတာပါ။အင်ဒိုနီးရှားဒုသမ္မတ Jusuf Kalla ကတော့တခြားဖွံ့ဖြိုးဆဲနိုင်ငံတွေမှာဒုက္ခသည်ပြဿနာဒါမှမဟုတ်ပဋိပက္ခဖြစ်ပွားနေတာကိုကူညီဖြစ်ရှင်းမှာမိတ်ဆွေနိုင်ငံတွေကိုကူညီပြီးအင်ဒိုနီးရှားနိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုကိုတိုးမြှင့်ဖို့ဖြစ်ကြောင်းအေဂျင်စီအသစ်ဖွင့်တဲ့ကြောင်းကြေညာတဲ့တောက်ချန်တဲ့သတင်းစာ Channel ပေါ်မှာပြောကြားခဲ့ပါတယ်။